တမတော်ကာကွယ်ရေးဦးသချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာကချင်ပြည်နယ်တွင်းကမြို့နယ်တွေကိုတွားရောက်ပြီးတပ်မီသားစုဝင်တွေဒေသခံတွေနဲ့ပြီးခဲ့တဲ့ရက်ပိုင်းကတွားရောက်တွေ့ဆုံခဲ့ပါတယ်။ဖေဖော်ဝါရီ6ရက်နေ့ကရာရှိစစ်သည်တွေနဲ့တပ်မီသားစုဝင်တွေနဲ့တွေ့ဆုံရမှာလက်နက်ကိုင်ဖွဲ့စည်းတွေရဲ့အဖြတ်မောက်လုပ်ငန်းတွေကြောင့်ဒေသဖွံ့ဖြိုးတိုးတက်တဲ့လောက်မတိုးတက်ဘဲနိုင်ငံဗန္ဒငွေတွေဆုတ်ရှုံးခဲ့ရကြောင်းတမတော်ကာကွယ်ရေးဦးသချုပ်ကထည့်သွင်းပြောကြားခဲ့တယ်လို့တမတော်ကာကွယ်ရေးဦးသချုပ်ရုံးရဲ့ website စာမျက်နှာမှာဖော်ပြထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်နဲ့အေအေရခိုင်တမတော်တို့တိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးနေမြေတည်ငြိမ်မှုလည်းမရှိတဲ့ဒေသဖြစ်နေပါတယ်။ကာဝေးဦးသူချိုးရဲ့ဗမော်တပ်နယ်မှာပြောကြားခဲ့တဲ့မိကွန်းပေါ်အေအေသတင်းပြန်ကြားရေးတာဝန်ခံခိုင်သူခါကအခုလိုပြောပါတယ်
။စင်ပြည်နယ်မှာအရင်ကစစ်ပွဲဒါမှစင်ပြည်နယ်ဟာမြန်မာနိုင်ငံမှာအထူးဆုံးပြည်နယ်ပဲ။ရခိုင်ပြည်နယ်လည်းဒီလိုပဲနော်။တခြားလုံးစစ်ပွဲဆိုတဲ့ဥစ္စာဒါမရှိသေးဘူး။ဒါပေမဲ့လည်းရခိုင်ကဒုတိယအထူးဆုံးပြည်နယ်ဖြစ်သွားတယ်။ဒါပေမဲ့တရံသာရကအသိရှိတယ်ဒါအစိုးရအဆက်ဆက်ရဲ့စီမံခန့်ခွဲမှုပါရင်းတဲ့ပြဿနာတွေနော်ဒီအစိုးရအဆက်ဆက်ရဲ့စီမံခန့်ခွဲမှုဟိုညှင်းချင်လို့မတိုးတဲ့နော်ဒီလိုကဒီအာဏာရှင်စနစ်ကျင်းသုံးလို့မတိုးတဲ့ဘူးဆိုတဲ့ဥစ္စာကိုဆွဲဟဝန်ခံရမယ့်အကြအဲ့လိုမျိုးတိုင်းရင်းသားလက်နက်ကင်တွေဆက်ကိုအပြစ်ပုံချပြီးပြောလို့ဆိုတဲ့ဥစ္စာကတစ်ဖက်မှာပြောလို့ဆိုတာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနောက်ဆက်တွေတောင်ဖြစ်နိုင်တယ်
တောင်ပလောင်လက်နက်ကင်အဖွဲ့ DNL သတင်းပြန်ကြားရေးတာဝန်ခံဗမှုမိုင်းရင်ကျော်ကကာကွယ်ရေးဦးသူချုပ်ရဲ့မိကွန်းအပေါ်အခုလိုပြောပါတယ်
ကောင်းတဲ့တခုဖြစ်လိမ့်မယ်အကျွန်တော်တနင်္လာလောက်ကတော့ပြန်တော့ကြည့်ချက်တဲ့ဒီနေ့တမှာဘာဖြစ်လဲတချို့စီကန်ဆိုင်တွေကဒါလလုံးငန်းတွေကပြည်လုံးငန်းတွေကထီရောက်ထီရောက်ဆောင်ရတာကောင်မရှိဘူးဆန်ချီလည်းညုံတော့မပြေဘူးနော်ဘာတဲ့ဆိုချုံနေစရာတူအပ်ညနေလောက်ကျွန်တော်အတမ်းမတည်ဘူးနော
် KMBB ရဲ့ဘိုးကော်မတီဝင်ကုညိရဲ့ကလည်းကာကွယ်ရေးဦးစိုးရဲ့မိကွန်းပေါ်မှာအခုလိုပြောကြပါတယ
်စစ်တပ်ကြီးရဲ့ဘာသာငွေဆိုတာကဘယ်လောက်ကိုချိုးလဲဆိုတော့ကျွန်တော်လည်းအပြင်းကြောင့်ပြရအောင်တော့ကျွန်တော်တို့ကတော့တက်စီဘာသာမျိုးဒီလိုကခုခုအခုဝဲတောက်ပြပြီးတော့မှဟိုလုံနေတာမျိုးတွေရှိလို့ပေါ့အလုပ်ပါဝင်ရေးကျွန်တော်ရရှိတယ်ဘယ်စစ်ခဏဆုံးငါးခုစစ်စီရပ်တယ်မတော်တော့မကောအနောက်ဖက်ဒီရခိုင်ဖက်မှာတက်စနေမျိုးတွေရှိတော့ဆိုတော့ဆိုရတာဒီအော်ခုစစ်သူလက်မခါလာလာတော့ဝဲသူမလုတ်ချီလာလာဒါပဲရှိတယ်ပေါ့
တမတော်ကာကွယ်ရေးဦးသူချုပ်ရဲ့ပြောကြားချက်ထဲမှာပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ထာဝရငြိမ်းချမ်းရေးအတွက်ငြိမ်းချမ်းရေးအဆွေးနွေးမှုတွေလုပ်နိုင်ဖို့2019ခုနှစ်ဧပြီလ30ရက်နေ့အထိအပြည့်အခက်ရက်စက်ပေးထားပြီးအမြန်ဆုံးဆွေးနွေးဖို့လိုကြောင်းပြည်ခက်တခတ်မှုရက်စက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးဖို့နဲ့စာချုပ်ပါဂရီကိုအတီတီးဖို့လိုကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့တပ်မတော်ကလေးလကျော်ကြာအပြည့်ခက်ရက်စက်တယ်လို့ကြေညာခဲ့ပြီးနောက်ပိုင်းဒီဇင်ဘာလ21ရက်နေ့ကစလို့တပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေကငြိမ်သက်လို့ရှိနေပါတယ်။စစ်ရေးနိုင်ငံရေးလေးလသူတို့ဖြစ်တဲ့ငြိမ်းသာဖို့မူဝန်ထမ်းကျော်ကလည်း
ကိုယ်ရည်တို့ဘုတ်တော့လည်းအနမ်းမွေးပါအောင်တကယ်တော့ဖြစ်ချင်းနေလို့ရှိရင်ဖြစ်ပါတယ်ပြောနေမယ်ဆိုတော့ဘယ်အားလုံးအတူတူရောက်လို့ဖြစ်ချင်းနေအဲ့ဒါတော့ကျွန်တော်တိုက်တွန်းနေတယ်အများဆုံးတွေ့ဆုံဆွေးနွေးရပြင်ပြင်ပြီးရောကျွန်တော် SG ထုတဲ့ကိစ္စရော SG စာချုပ်မှာပြစ်ဆုနေရကြောပြည်တယ်သွားမယ်လို့ထင်တယ်အခုကမတွေ့ဆုံဖြစ်နေရလေဆိုပေမဲ့ချားနေတဲ့လူတွေတွေ့ဆုံကိုကျွန်တော်ပြောတာပါကျွန်တော်နေပညာရှိတော့ပြောမယ်ဆိုရင်တော့တက်ပါတီလို့ခေါ်တာပါဗျာကျွန်တော်တို့ကဟိုဘသူ့ဘက်မှာမလိုက်ဖင်းနဲ့လုပ်တဲ့မကတဲ့အဖွဲ့အစည်းတခုရှိတယ်ဆိုလို့ရှိရင်အကောင်းဆုံးပေါ့လေအခုကအဲ့လိုမရှိဘူးဖြစ်နေတယ်ဗျ
တမတော်မှာတိုင်းသားပေါင်းစုံတာဝန်ထမ်းဆောင်ဒီကြကြောင်းငင်းငယ်ရေးကိုမဖြစ်နိုင်တဲ့တစ်ဖက်သက်တောင်းဆိုမှုတွေနဲ့မစင်စားပဲပြည်အောင်စုစိတ်တဲ့တဲ့နိုင်ငံလုံးအတွက်မျက်မှောက်တရစင်စားပြီးစီးလုံးညွတ်တဲ့ပြည်အောင်စုနိုင်ငံဖြစ်ရေးဆောင်ရွက်သွားရမှာဖြစ်ကြောင်းတမတော်ကာကွယ်ဦးသူချုပ်ကထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ